မေရိကန်ထောက်လိုင်းရေးဌာနမှတာဝန်ထမ်းဆောင်ခဲ့တဲ့ဝရမ်ဘီအက်ဒဝတ်စနိုဒန်ကိုရုရှားနိုင်ငံကခုလုံခွင့်ပေးလိုက်ပြီးဖြစ်တဲ့အတွက်သူရောက်နေတဲ့မော်စကိုမြို့လေဆိပ်ဖြတ်တန်းရာနားနေဆောင်ကနေရုရှားနိုင်ငံထဲကိုတရားဝင်ဝင်ရောက်သွားပြီးဖြစ်ပါတယ်။အသက်30အရွယ်ထောက်လိုင်းရေးဝန်ထမ်းဟောင်းစနိုဒန်ကိုရုရှားအာဏာပိုင်တွေကတနစ်ခုလုံခွင့်ပြုလိုက်တဲ့အကြောင်းစနိုဒန်ရဲ့ရှေ့နေအနာတိုလီကတ်ချက်နဲ့ရနာကကြာသပတေးနေ့မှာပြောပါတယ်သူကိုထွက်ခွာခွင့်ပြုတဲ့ဆာရွက်သူ့လက်ထဲထည့်ပေးပြီးနိုင်အနေငယ်ကြာမှာပဲလေစစ်ကနေသူထွက်ခွာသွားတယ်လို့ဆိုပါတယ်စနိုဒန်ဟာလျှို့ဝှက်လုံခြုံတဲ့နေရာကိုဥတီသွားနေတယ်လို့လည်းသူ့ရှင်းနေကပြောပါတယ်သူ့ရဲ့နိုင်ငံကူးလက်မှတ်ကိုအမေရိကန်အစိုးရကဖျက်သိမ်းလိုက်တဲ့အတွက်စနိုဒန်ဟာဘယ်ကောင်မှထွက်ခွာခွင့်မရှိဘဲမော်စကိုမြို့ချယ်ရမက်ယေဗိုလေစစ်ကဖျက်ဆီးရနားနေဆုံးမှာတလကြော်ကြာပြိမိနေကြတာဖြစ်ပါတယ်သူ့ကိုတချို့မှုနဲ့ဆွဲချက်တင်နိုင်ရေးအတွက်ပြန်ပို့ပေးဖို့အမေရိကန်အစိုးရကလိုလားနေတာဖြစ်ပါတယ်စနိုဒန်ကိုရုရှားနိုင်ငံကအခုလိုခုံလုံခွင့်ပြုလိုက်တဲ့အတွက်အမေရိကန်နဲ့ရုရှားနိုင်ငံကြားဆက်ဆံရေးတွေပိုပြီးတော့တင်းမာလာနိုင်ပါတယ်စနိုဒန်ကိုအမေရိကန်ပြန်ပို့ပေးဖို့ရုရှားသမ္မတဗလာဒီမီပူတင်ကိုအမေရိကန်သမ္မတဘာရက်အိုဘားမားကတောင်းဆိုခဲ့ပေမဲ့မစ္စတာပူတင်ကညှင်းဆိုခဲ့ပါတယ်ရုရှားရဲ့အဲ့ဒီဆုံးဖြတ်ချက်အပေါ်စိတ်ပြတ်မိတဲ့အကြောင်းအမေရိကန်အစိုးရကပြောပါတယ်